ထိုင်းနိုင်ငံချွန်ဘိုရီခရိုင်ဆတ်တဟစ်ကမ်းခြေမှာထိုင်းနဲ့အမေရိကန်မရိန်ကမ်းတပ်တပ်သားနဲ့စစ်သား300ကျော်ဒီကနေ့စီးရီးလေးချင်းခဲ့ကြပါတယ်။39ချိန်မြောက်ကော်ပိုရာဂိုစီးရီးလေးချင်းမှု၄ရက်မြောက်နေ့မှာရေထဲမှာရောကုန်းပေါ်မှာပါသွားလို့ရတဲ့ယာဉ်တွေနဲ့စစ်သားတွေကကမ်းတပ်လေးချင်းမှုတွေကိုလုခဲ့ကြတာပါ။အရင်စီးရီးလေးချင်းမှုတွေမှာပါဝင်ခဲ့တဲ့တောင်ကိုရီးယားစစ်တပ်ကတော့ဒီကနေ့လေးချင်းကမှပါဝင်ခြင်းမရှိပါဘူး။ဆက်တရက်ကြာပြုလုပ်တဲ့ကော်ပိုရာဂိုပူးတွဲစီးရီးလေးချင်းမှုမှာအရင်နှစ်တွေတုန်းကတောင်ကိုရီးယားတပ်သား400လောက်ဆေးလွတ်ခဲ့ပေမဲ့ဒီနှစ်မှာတော့30ပဲဆေးလွတ်ပါတယ်။အားလုံးကအကြီးအကဲအရာရှိအဆင့်တွေဖြစ်ကြပြီးတော့တိုက်ခိုက်ရေးလေ့ကျင့်မှုတွေမှာမပါဘဲကုတ်ကဲရည်နဲ့ဆိုင်တဲ့လေ့ကျင့်ခန်းတွေမှာပဲပါဝင်ကြပါတယ်။ထိုင်းနိုင်ငံမှာလုပ်တဲ့ပူးတွဲစီးရီးလေ့ကျင့်မှုမှာတောင်ကိုရီးယားနိုင်ငံအိုဆန်လေတပ်အခြေစိုက်စခန်းကအမေရိကန်စစ်တီ150လောက်ပါဝင်တယ်လို့အမေရိကန်မရိန်ကမ်းတပ်တပ်ဖွဲ့ဗိုလ်ကြီးဂျော့ချ်မက်ကာသာကပြောပါတယ်သူတို့အားလုံးကိုတောင်ကိုရီးယားကမထွက်ခွာခင်မှာရောထိုင်းနိုင်ငံကိုရောက်တဲ့အခါမှာပါကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ဖြစ်ပွားနေခြင်းမို့ပုံမှန်တားဆီးကာကွယ်ရေးဆောင်ရွက်မှုတွေအပြင်အပိုဆေးဝင်တန်း35ရောက်ကိုတာဝန်ပေးထားသလိုဆေးဘက်ဆိုင်ရာပစ္စည်းတွေကိုလည်းလိုရာထက်ပိုပြီးအဆင့်တင်ပြင်ဆင်ထားပါတယ်။ထိုင်းနဲ့အမေရိကန်တပ်တွေပူးတွဲပြုလုပ်တဲ့ဦးစီးပြုလုပ်တဲ့ကော်ပိုရာဂိုစစ်ရေးလေ့ကျင့်မှုဟာအာရှပစိဖိတ်ဒေသမှာအကြီးဆုံးဖြစ်ပါတယ်။ဆက်တရက်ကြာတဲ့ဒီစီးရီးလေ့ကျင့်မှုတွေအတွင်းမှာစစ်သား900ကျော်ပါဝင်ပြီးတော့စီးရီးလေ့ကျင့်မှုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့လေ့ကျင့်မှုတခါဒီ cyber လုံခြုံရေးလေ့ကျင့်မှုတွေပါဝင်ပါတယ်မြန်မာနိုင်ငံကလည်းဒီနှစ်လေ့လာတဲ့10နိုင်ငံထဲမှာပါဝင်ပါတယ်